အခုလိုရခိုင်ပြည်နယ်တွေကအကြမ်းဖက်ပြိပခါတွေနဲ့ဆက်လင်းပြီးမလေးရှားနိုင်ငံမြန်မာတန်ရုံရှိမှာယာနဲ့ချီတဲ့စန္ဒပြသူတွေရောက်လာတဲ့အတွက်မလေးရှားအာဏာပိုင်တွေတားဆီးခဲ့ရရမှာစန္ဒပြသူ40ကျော်ကိုလည်းဖမ်းဆီးထားတဲ့အကြောင်းမလေးရှားသတင်းတွေမှာဖော်ပြထားပါတယ်မလေးရှားနိုင်ငံမှာကမြို့မှာလည်းမနစ်အင်္ဂါနေ့ကမြန်မာလူမျိုးတွေတိုက်ခိုက်ခံရတာကြောင့် SEA Game အားကစားပြိုင်ပွဲမှာရှင်ပြိုင်နေတဲ့မြန်မာအားကစားသမားတွေကိုအပိသူပြိတက်ရော့နေသွားတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမှာတော့ဩဂုတ်လ30ရက်နေ့မနေ့မှာမလေးရှားနိုင်ငံသားတွေပါဝင်တဲ့ဆန္ဒပြလူအုပ်ကြီးဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံးရှိတဲ့နေရာနီးတစ်ဝိုက်မှာမြန်မာနိုင်ငံကရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေကိုကယ်တင်ပါဆိုတဲ့စာတမ်းတွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။
သူတို့လူမျိုးကိုလူမျိုးလုံးဆက်ပြတ်မှုကိုရပ်ပေးပါလို့သူတို့ကတောင်းဆိုတယ
်အဲ့ဒီအချိန်မြန်မာတန်ရုံအတွင်းမှာရှိနေတဲ့ကိုတီဟမောင်မောင်ကပြောပြသွားခဲ့တာပါမလေးရှားနိုင်ငံမြန်မာတန်ရုံရှေ့မှာဆန္ဒပြတာကိုခေါင်းဆောင်သူတူဦးကလည်းအခုလိုပြောသွားပါတယ
် We are calling that Myanmar stop the atrocities stop these murders stop all this sufferings of the Myanmar people of the Rohingya it's not only affecting the Rohingya people it's affecting the whole of Myanmar We want a peace.
ရိုဟင်ဂျာတွေကိုဖိနှိပ်ညှဉ်းပန်းတပ်ဖြတ်နေတာတွေကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။ဒီအခြေအနေတွေဟာရိုဟင်ဂျာတွေကိုပဲထိခိုက်တဲ့ရောက်တာမဟုတ်ပါဘူး။မြန်မာတနိုင်ငံလုံးကိုပါရိုက်ခတ်မှာပါ။ကျွန်တော်တို့အနေနဲ့ဒေသအတွင်းညီညွတ်မှုလိုချင်ပါတယ်။ငြိမ်းချမ်းတဲ့တိုင်းပြည်ဖြစ်စေချင်ပါတယ်။မြန်မာနိုင်ငံနဲ့လည်းရင်းနှီးချစ်ကြည်မှုလိုချင်ပါတယ်။ဒါပေမဲ့လို့ဒေါ်ဆန်းစုကြည်အခုလုပ်နေတာတွေကိုတော့အပြစ်တင်ပါတယ်။ဒီမိုကရေစီခေါင်းဆောင်တဦးအနေနဲ့လူ့အခွင့်အရေးတွေကိုအကာအကွယ်ပေးရမယ့်အစားအခုတော့စစ်တပ်နဲ့ပေါင်းပြီးတော့တရားခဏ်ဖြစ်နေပါပြီ။အတက်ခံသူတဦးချင်းအတွက်ခမည်းတော်တာဝန်ရှိပါတယ
်။ဆန္ဒပြသူတွေဟာမနက်ပိုင်းကစပြီးမြန်မာတန်ရုံကိုဝင်ရောက်နိုင်တဲ့လမ်းတွေကနေဝင်ရောက်လာတာဖြစ်တယ်လို့လည်းမြန်မာတန်ရုံအတွက်ဘာသာအပြန်ဖြစ်ကူညီဆောင်ရွက်ပေးနေတဲ့လူမှုရေးလှုပ်ရှားသူကိုတီဟမောင်မောင်ကပြောပြပါဗျာ။အဲ
လာတဲ့ဘက်ကားကြီးကတော့နေရာနေရာတွေကိုဖြန့်ကျက်သွားတာတင်းနေရာတွေကိုစုပြီးလာတာမဟုတ်ဘူးကျွန်တော်တို့မြန်မာတန်ရုံကိုဝင်လို့ရတဲ့အပေါက်က၄ပေါက်လောက်ရှိတယ်ဗျ။လမ်းအနေနဲ့ပြောတာပေါ့နော်အဲ၄ပေါက်မှာအဲဖတ်ကြလင်မှာဝင်လို့ရတဲ့ပက်တွေကိုသူတို့ကမျှပြီးတော့ဟိုဝင်ကြတာဆိုတော့လေမဲဝင်ပေါက်တွေကိုဖြန့်ကျက်ပြီးတော့လာကြတဲ့သဘောပါပဲဗျာ
။ကျွန်တော်တို့ဒီတန်ရုံနဲ့နမိတ်ဝင်းကြီးကိုလုံးဝမလေးရှားအာဏာပိုင်ရဲတွေကဝင်အဝင်မခံပါဘူး။မြန်မာတန်ရုံရဲ့မလမ်းမကမ်းပေါ့နော်ကျွန်တော်ဒီလမ်းလေးနေရာတော့ပါပဲဆန္ဒပြလို့ရပါတယ်ဗျပုံမှန်ဆိုလို့ချင်းကျွန်တော်စောက်ကြနေဗလီတက်တဲ့ဟိုဗလီကြီးတစ်ခုလည်းရှိတယ်ပေါ့နော်ကျွန်တော်တို့တိုင်ယုံကိုလာတဲ့အခါကျလို့ချင်းကွာလာလမ်ပူကနေလာတဲ့အခါကျလို့ချင်းအဲ့အမ်ပမ်ပတ်ဖြတ်ပြီးမှလာတာဆိုတော့ဒီအဲ့ကောင်တော့အချက်ကြကြတဲ့လမ်းစုံလမ်းကွာနေရာပေါ့နော
်အင်္ဂါနေ့တုန်းကတော့မလေးရှားနိုင်ငံမလကာမြို့ကရေးဝယ်စင်တာတစ်ခုကအပြန်မှာမြန်မာလူငယ်သုံးဦးကိုအမိမတိလူအုပ်စုတွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မျက်နှာနဲ့ဦးခေါင်းမှာပြက်ရှက်ဒဏ်ရာတွေနဲ့မြန်မာလူသမားနှစ်ဦးဆေးရုံပို့ပြီးတော့ကုသခံရဆဲဖြစ်ပါတယ်ဒီလိုဖြစ်ပျက်ပြီးတဲ့နောက်ပိုင်းမှာရခိုင်ပြည်နယ်အတွင်းကအဖြစ်ပျက်တွေနဲ့ပါဆက်ဆက်ပြီးမြန်မာတွေကြားမှာစိုးရိမ်စိတ်တွေတိုးလာတဲ့အတွက်မလေးရှားနိုင်ငံမှာအကစားရှင်ပြန်နေတဲ့မြန်မာဘော်လုံးအသင်းကိုအားပေးမှုကညှော့နှဲလာတယ်ဆိုပြီးပြောပြပါတယ်
စိုးရိမ်စိတ်ကတော့အနည်းနဲ့များတော့ရှိကြတာပေါ့နော်ကျန်တာမရှိတဲ့ပေါ့နော်ကျွန်တော်တို့ဘော်လုံးပွဲအားပေးတဲ့ပိရိသတ်ကိုကျွန်တော်တို့ကြီးနေဆိုလို့ရှိရင်ကျွန်တော်တို့ဆီမီဖိုင်နယ်ပွဲမှာကြီးတဲ့ပိရိသတ်အင်အားနဲ့မနည်းကကြီးတဲ့အင်အားစီးနေရေးကွာတယ်ပေါ့နော်နောက်ဒါကျွန်တော်တို့ကတတိယလူရတဲ့ပွဲကြီးနေတဲ့ခါကျတော့ဘာပဲဖြစ်ဖြစ်နောက်ဆုံးကျွန်တော်တို့ကတော့ဒါရစုပဲရရရောက်ယူသွားမယ်ဆိုတဲ့အနေနဲ့ပိရိသတ်ကတော့လာအောင်အားကိုအားပေးမှာပဲဒါပေမဲ့ဒီပြဿနာတွေဖြစ်နေတဲ့ပုံမူတည်ပြီးတော့တောက်ကြတယ်ဆိုရင်ကြရတဲ့အဲ့ပုံမှာမူတည်ပြီးတော့မလာကြဘူးလို့ကျွန်တော်အဲ့လိုစွတ်သားမိတယ်ပေါ့နော်မြန်မာနိုင်ငံဘောလုံးပွဲကြီးကလည်းလက်မှတ်အဆောင်ကြီး1500အခမဲ့ဝင်ငှပေးတယ်ပေါ့နော်ဝင်ငှပေးတာမှာကျွန်တော်တို့အမှန်တကယ်ဝင်ပေးလိုက်တဲ့လက်မှတ်က900တော့မရှိပါဘူးဗျ
ဒီကနေ့ဆန္ဒပြပွဲကိုတော့အစ္စလမ်ဘာသာရေးလူငယ်ကောင်စီအဖွဲ့ကနေဦးဆောင်ပြီးကျင်းပပြုလုပ်တာလို့လည်းမလေးရှားနိုင်ငံကသတင်းတွေမှာရေးသားထားပါတယ်ဆန္ဒပြပွဲမှာမြန်မာနိုင်ငံအတွင်းကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေအများဆုံးပါဝင်ခဲ့တယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြနေပါတယ်ဆန္ဒပြလူအုပ်ကြီးကိုမလေးရဲတွေကမြန်မာတန်ရုံအနာကိုမကပ်ဖို့အတွက်တားဆီးခဲ့ရမှာအ ਨੇ ဆုံးလူ44ဦးကိုဖမ်းဆီးလိုက်တယ်လို့လည်းဆိုပါတယ်ဆန္ဒပြမှုနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပြီးမှဆက်သွယ်လို့မရခဲ့ပါဘူးရှင်